ရှိတော့အရှာရဲ့ plastic စွန့်ပစ်ပစ္စည်းတွေကိုသဘာဝအခြေခံနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက် super warm ခေါ်တဲ့ insect တွေရဲ့အစာခြေဖြတ်မှုစနစ်ကိုအများအပြားထုတ်လုပ်တာကအဖြေတစ်ခုဖြစ်နိုင်တယ်လို့စင်ကာပူကသိပ္ပံပညာရှင်တွေကယူဆနေကြပါတယ်။ဒီ insect တွေရဲ့ plastic စားသုံးမှုကိုသူတို့ကလေ့လာနေကြတာပါ။အေဘီသတင်းစောင့်ပေါက်ကိုမတ်သိန်ကြီးထိုက်ကတင်ပြပါမယ်
။ဒီပိုးကောင်လေးတွေဟာ plastic ညင်ညမ်းမှုကိုဖြည့်ရှင်းနိုင်တဲ့အဖြေဖြစ်လာနိုင်တယ်လို့စင်ကာပူနိုင်ငံTechnology Tech to NTU ကသိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်။ဒီပိုးကောင်တွေဟာ plastic စွန့်ပစ်ပစ္စည်းတွေကိုစားသုံးချိဖြတ်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိရှိထားပြီးဖြစ်ပါတယ်။အခုတော့ဒီပိုးကောင်တွေရဲ့သဘာဝချိဖြတ်နိုင်စွမ်းကကုန်ထုတ်လုပ်ငန်းအတိုင်းအတာမှာဘလောက်ထိရောက်နိုင်လဲဆိုတာကိုသူတို့ကလေ့လာလိုတာဖြစ်ပါတယ်။ NTU ကသုတေသနပညာရှင်လီယူယင်နန်းကအခုလိုပြောပါတယ်။
My boss super warm
ရက်ွက်ထဲကအိမ်မွေးတိရစ္ဆာန်ဆိုင်ကနေ super warm ကိုဝယ်ခဲ့တာပါ super warm တွေက plastic တွေစားပြီးချစ်ဖြတ်နိုင်တယ်လို့အများသိကြပါတယ
်သိပ္ပံအမည်ဆိုဖိုးဖယ်စားထားတူးစ်လို့ခေါ်တဲ့ဒီ super warm insect တွေရဲ့အစာအိမ်တွေက bacteria တွေဟာ plastic တွေကိုချစ်ဖြတ်နိုင်တာဖြစ်ပါတယ်ဒါပေမဲ့ဒီပိုးကောင်တွေကို plastic ချစ်ဖြတ်မှုမှာလက်တွေ့မသုံးသေးပါဘူးဒီပိုးကောင်အများပြားကိုထိမ့်သိမ်းထားဖို့ကခက်ပါတယ်ဒီပိုးတုံးလုံးကောင်လေးတွေဟာပလတ်စတစ်ကိုစားသုံးရာကနေတခြားသောပလတ်စတစ်မဟုတ်တဲ့အစာတွေကိုစားသုံးတဲ့ပိုးကောင်တွေအဖြစ်အလျင်မြန်အရွယ်ရောက်ကြီးထွားသွားတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲ NTU ကသဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာစင်ကာပူစင်တာကသိပ္ပံပညာရှင်တွေကဒီပိုးတုံးလုံးကောင်လေးတွေရဲ့ပလတ်စတစ်ချေပြမှုစနစ်ကိုတုပထုတ်လုပ်နိုင်မဲ့နည်းလမ်းကိုရှာဖွေနေကြတာဖြစ်ပါတယ်။သိပ္ပံပညာရှင်ဆက်ခန်းဘာရူလီယာကအခုလိုပြောပါတယ်။
Once the worms are done feeding with ဒီပိုးတုံးလုံးကောင်တွေရဲ့အစာခြေဖြတ်မှုစနစ်တွေကအနုဇီဝကိုထုတ်ယူပြီးသိပ္ပံကံသုံးဖန်ပလင်းထဲမှာပလတ်စတစ်တွေနဲ့အတူထည့်ထားပါတယ်။နောက်ဆုံးတော့သူတို့ကတဖြည်းဖြည်းကြီးထွားလာပြီးခြေဖြတ်သွားပါတယ
်။ရှားနဲ့ချီတဲ့ပိုးတုံးလုံးကောင်တွေကိုအုပ်စုသုံးစုခွဲပါတယ်။အုပ်စုနှစ်စုကိုတော့ပလတ်စတစ်တွေကျွေးတခြားအုပ်စုကိုတော့အုပ်မီးကိုကျွေးပါတယ်။လေလာချက်ကိုဥဆောင်တဲ့တွဲဖက်ပါမောက်ခခေါင်ပင်ကအခုလိုပြောပါတယ
် Our study is one of the
ကျွန်တော်တို့လေလာမှုဟာဆိုရင်ပင်လယ်ပြင်ဝန်းကျင်အတွင်းအနုဇီဝရုပ်နဲ့ plastic အပြန်အလှန်တုံ့ပြန်မှုကိုဒေတာတွင်လေလာမှုတွေကတစ်ခုဖြစ်ပါတယ် plastic စွန့်ပစ်ပစ္စည်းတွေကိုစီမံခန့်ခွဲနိုင်ရေးစမ်းသစ်တဲ့ဇီဝနည်းပညာတစ်ခုဖန်တီးနိုင်ဖို့ရည်မှန်းဆောင်ရွက်တာပါ
အရှိတောင်အာရှဒေတာရီမှာ plastic စွန့်ပစ်ပစ္စည်းတွေအရေးကအဓိကပြဿနာတစ်ခုဖြစ်ပါတယ်။အာရှပစိဖိတ်ဒေတာတဝန်းကပင်လယ်ပြင်တွေနဲ့ရေချိုဂေဟစနစ်မှာ plastic စွန့်ပစ်ပစ္စည်းညဉ့်ညံ့မှုတွေဖြစ်နေပါတယ်။ Australia နိုင်ငံ Inspark တက်သူကပါမောက်ခ Chris Rink ကတော့အရှိတောင်အာရှဒေတာရဲ့ plastic စွန့်ပစ်ပစ္စည်းပြဿနာအတွေ့ပြည်ပြည်စုံနဲ့ဖြေရှင်းချက်တရတော့မရှိဘူးလို့ယူဆထားသူပါ။Super worms ပိုးတုံးလုံးကောင်တွေကဒီပြဿနာကိုဖြေရှင်းရတဲ့အတွက်သဘာဝအခြေခံဖြေရှင်းနည်းတစ်ခုဖြစ်နိုင်တယ်လို့သူကပြောပါတယ်
To take care of our plastic waste crisis.
Plastic စွန့်ပစ်ပစ္စည်းပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အရင်ဆုံးတော့ plastic အသုံးပြုမှုကိုလျှော့ချပါရစေ။အဲဒီနောက် coffee ကွက်လိုပစ္စည်းတွေမှာအချိန်ချင်းပြန်သုံးနိုင်တဲ့ပစ္စည်းတွေကိုပြောင်းပြီးတော့ထုတ်လုပ်ဖို့လိုအပ်ပါတယ်။တတိယချက်အနေနဲ့ကတော့ပြန်လည်အသုံးပြုနိုင်ရေးဆောင်ရွက်မှုဖြစ်ပြီးတော့အဲဒီမှာ super worm တွေကိုသုံးနိုင်ပါတယ
်။အခုသုတေသနရဲ့နောက်ဆုံးအဆင့်ကတော့ super worms ပိုးတုံးလုံးတွေရဲ့အစာအိမ်တွေက plastic ချစ်ဖြစ်နိုင်တဲ့အနုဇီဝရုပ်ကိုဖန်တီးထုတ်လုပ်နိုင်မလားဆိုတာကိုစမ်းသင်မှာဖြစ်ပါလေရှင်